မြန်မာအိမ်ကြီးစေအိန္ဒိယနိုင်ငံမဏီပူပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေနဲ့တော်လန်ပုံကန်သူတွေကြားတိုက်ပွဲအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတဲ့ကြောင်းအိန္ဒိယစစ်တပ်ကဒီကနေ့ပြောဆိုပါတယ်လူတွေသေချာတဲ့အထိဖြစ်ခဲ့တဲ့လူမျိုးစုပဋိပက္ခတွေအပြီးအစိုးရစစ်ဆင်ရေးအတွင်းလက်နက်ကိုင်အများစုသေဆုံးခဲ့ရပြီးရပ်ပိုင်းအကြမ်းအခုလိုပြောဆိုလိုက်တာပါမြန်မာနိုင်ငံနဲ့နယ်ချင်းထိစံနေတဲ့မဏီပူပြည်နယ်မှာမေလအစောပိုင်းကစလို့လူမျိုးစုပဋိပက္ခတွေကြားလူ60ထပ်မင်းနဲ့တိတ်ဆုံးခဲ့ရပြီးနောက်ထပ်3000ခွဲကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒေတာရင်းတင်းမာမှုတွေပြင်ထန်ခဲ့တာပါလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့စစ်စင်ရေးအတွင်းလက်နက်ကိုင်30ကျော်တိတ်ဆုံးခဲ့ပါတယ်ဂျွန်လာ6ရက်ဒီကနေ့နဲ့မနေ့က5ရက်နေ့တွင်မှလည်းလုံခြုံရေးတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပုံကန်သူတွေကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တဲ့အကြောင်းအိန္ဒိယစစ်တပ်ကတွစ်တာလူမှုကွန်ရက်ကတဆင့်ပြောဆိုခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကထိထိရောက်ရောက်တုံ့ပြန်နိုင်ခဲ့တယ်လို့လည်းပြောပါတယ်။နေဆက်လုံခြုံရေးတပ်ဖွဲ့ဝင်တဦးကတော့တိတ်ဆုံးခဲ့ပြီးအိန္ဒိယအရှေ့မြောက်ပိုင်းအာတန်ရိုင်ဖယ်ပြည်သူစစ်တပ်ဖွဲ့ဝင်နှစ်ဦးဒဏ်ရာရခဲ့တဲ့အကြောင်းလဲအိန္ဒိယစစ်တပ်ကပြောပါတယ်။အိန္ဒိယနိုင်ငံမှာလူနည်းစုတောင်ပေါ်တိုင်းရင်းသားတွေအပေါ်ပညာရေးကျန်းမာရေးစတဲ့အထူးအခွင့်အရေးပေးတဲ့စနစ်ရှိနေတာမှာမဏီပူရ၌ပြည်နယ်မှာလဲတောင်ပေါ်တိုင်းရင်းသားတွေကအဲ့ဒီအခွင့်အရေးတချို့ကိုရထားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်내တရားရုံးချုပ်ကလူများစုဖြစ်တဲ့ကတဲ့မျိုးနွယ်စုတွေကိုပါအဲ့ဒီအခွင့်အရေးပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်လူနည်းစုတောင်ပေါ်တိုင်းရင်းသားတွေကမကြေမနက်ဖြစ်ပြီးဆန္ဒပြကြရာကလူမျိုးရေးပဋိပက္ခနဲ့အကြမ်းဖက်မှုတွေစတင်လာခဲ့တာပါရှင်။